ပေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ဆရာဝန်ဘွဲ့လိုင်စင်မရှိပဲစေကန်းဖွင့်ထားတာကြောင့်ရက်ွက်နေပြည်သူတွေအတွက်အန္တရာယ်ရှိနိုင်တယ်ဆိုတဲ့အကြောင်းပါဒါကတော့တကုန်းစိတ်ကဲမြို့နယ်ကနောင်အိမ်ယာမှာနေထိုင်တဲ့ကိုအောင်နိုင်သူကစာပြစ်ပို့လာတာပါတကုန်းစိတ်ကဲမြို့နယ်89ရက်ွက်ကနောင်မင်းသားကြီးလန်းကနောင်အိမ်ယာဝင်းအတွင်းမှာဆရာဝန်ဘွဲ့လိုင်စင်မရှိပဲဖွင့်ထားတဲ့စေကန်းတစ်ခုရှိပါတယ်တဲ့ဒီလိုဆရာဝန်ဘွဲ့လိုင်စင်မရှိပဲရန်တန်းကူတာနေတာကြောင့်ရက်ွက်နေပြည်သူတွေရဲ့အသက်အန္တရာယ်စိုးရိမ်ရပါတယ်။ဒါကြောင့်ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုမင်းသိန်းတကုတ်စိတ်ကဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံဆရာဝန်အဖွဲ့ချုပ်ကအမြန်ဆုံးလာရောက်စစ်ဆေးပေးနိုင်ဖို့ RFR တဆင့်ထုတ်လွှင့်ပေးပါဆိုပြီးပြပို့လာပါတယ်ရှင်။နောက်ထပ်ပြောပြပေးမှာကရှင်ပြူပွဲသွားရင်အေးအဖွဲ့ဝင်ဆိုတဲ့တန်တရားတွေနဲ့တက်မတော်ကဖမ်းဆီးသွားပြီးတဲ့နောက်အမှုတွေကြန့်ကြာနေတယ်ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်မင်းပြမြို့နယ်ပြည်ယောင်ကျေးရွာအုပ်ချုပ်ရေးမှူးကဖုံးဆက်ပြောပြလာတာပါပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကရှင်ပြူအလှူကိုလာတဲ့ကိုကျော်မင်းနိုင်ဟာရှင်ပြူရဟန်းခံအပြီးလူပြန်အထွက်မြောက်ဦးမြို့ကိုဖုံးဝယ်ဖို့ဆိုပြီးထွက်သွားခဲ့ပါတယ်။ဒီလိုထွက်သွားပြီးတော့မြောက်ဦးမြို့ကအပြန်လမ်းမှာ940တက်ရင်ကဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရပါတယ်။လက်ရှိမှာအမှုရင်ဆိုင်နေရပေမဲ့တရားလိုဖြစ်တဲ့တက်မတော်တာဝန်ရှိသူကရုံးချင်းတွေကို၄ချိန်တိုင်တိုင်ပြက်ကွက်ပြီးအမှုကြန့်ကြာနေပါတယ်။တရားဆွဲဆိုထားတဲ့အမှုကိုမြန်မြန်စစ်ဆေးပြီးအပြစ်မရှိရင်အမြန်ဆုံးပြန်လွတ်ပေးဖို့မျှော်လင့်နေကြတယ်ဆိုတဲ့အကြောင်း RFR တဆင့်ထုတ်လွှင့်ပေးပါဆိုပြီးပြပြလာပါတယ်ရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFR ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။
နောက်တစ်ခါပြောပြပေးမှာကမိုးသီးနှံအတွက်စိုက်ပျိုးချင်းငွေတွေမရသေးလို့တောင်သူတွေအခက်အခဲဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့မကွေးတိုင်းဒေသကြီးစေတုတ်တော်မြို့နယ်ကဦးအောင်တင်းကဖုံးဆက်ပြောပြလာတာပါမုံငင်းအုပ်စုတအုပ်စုလုံးစိုက်ပျိုးရေးဘဏ်ကမိုးသီးနှံအတွက်စိုက်ပျိုးချင်းငွေမထုတ်ပေးသေးပါဘူးတဲ့စေတုတ်တော်မြို့နယ်မှာ48အုပ်စုရှိတဲ့အထက်က58အုပ်စုကတော့9လပိုင်းလောက်ကလေးကချင်းငွေတွေရခဲ့ပေမဲ့ဒီမုံငင်းတအုပ်စုပဲချင်းငွေမရသေးဖြစ်နေတာပါဒီစိုက်ပျိုးချင်းငွေမထုတ်ပေးသေးတဲ့အတွက်တောင်သူတွေမှာအတော်ကိုအခက်ခဲဖြစ်နေပါဗျ။လိုအပ်တဲ့ဓာတ်မြေဩဇာတွေဝယ်ယူဖို့ပေါင်းထိုးမျှရှင်သုံးဖို့မရှိတာကြောင့်အခက်ခဲတွေဖြစ်နေတာပါ။ဒါကြောင့်မိုးသီးနှံချင်းငွေတွေကိုအမြန်ဆုံးထုတ်ပေးနိုင်ဖို့ RFR တဆင့်တောင်းဆိုပါတယ်ဆိုပြီးဖုံးဆက်ပြောပြလာပါတယ်ရှင
်။ RFR ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFR Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfr.org email ကဖြစ်ဖြစ်ပေးပို့ကြပါ
ဒီတစ်ခါပြောပြပေးမှာကတော့မလေးရှားနိုင်ငံမှာရောက်နေတဲ့တရားမဝင်မြန်မာအလုပ်သမားတွေအကြောင်းပါဒါကတော့မလေးရှားနိုင်ငံကနေစပေးဖို့ဆက်သွယ်လာတာပါမလေးရှားနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေအဆအဆအရာရာဒုက္ခရောက်နေရပါတယ်တရားမဝင်မြန်မာအလုပ်သမားတွေနေရက်ပြန်နိုင်ဖို့နှစ်ဖက်အစိုးရကဆွေးနွေးနေတာကြာနေပါပြီဒါပေမဲ့ဘာတရင်မှထူးမလာပါဘူးမြန်မာနိုင်ငံကိုပြန်နိုင်ဖို့မလေးတန်ရုံမှာမိထုဓာတ်ပုံဘူးမလေးငွေ21ကျပ်ကုန်ပါတယ်အလုံးမရှိတဲ့ကြားကပြန်နိုင်ဖို့အတွက်ငွေအကုန်ကျခံပြီးစောင့်ဆိုင်းနေရတာကြောင့်အမြန်ဆုံးပြန်နိုင်အောင်တာဝန်ရှိသူတွေစောင့်ရွက်ပေးဖို့ RFR တဆင့်တင်ပြပေးပါဆိုပြီးပြပို့လာပါတယ်ရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွင်မှဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။ RFR ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။